America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ5ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနောင်လာတို့တင်ပြမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ညီနိုင်ကြမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဟာဆွေးနွေးပွဲတွေလုပ်ဖို့ဆွီဒန်နိုင်ငံစတော့ခေါင်းမြို့ကိုရောက်ရှိနေပါပြီ။အီရတ်နိုင်ငံဘက်ဒတ်မြို့မှာပြည်ခဲ့တဲ့ရက်ပိုင်းအတွင်းလူ80ကျော်သေဆုံးခဲ့ရတဲ့ဆန္ဒပြပွဲကြောင့်ထုတ်ပြန်ထားတဲ့ညမထွက်အမိန့်ကိုဒီကနေ့ပြန်ရုပ်သိမ်းလိုက်ပါပြီ။ဟောင်ကောင်မှာလည်းဒီကနေ့ဆန္ဒပြပွဲတွေအကြမ်းဖက်တဲ့အတိဖြစ်လာပြီးတဲ့နောက်ယထာရုံနဲ့မြောက်ယထာပြည်ဆွေးနွေးရတွေကိုအားလုံးကိုရပ်ဆိုင်းလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါမဆွမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်က2020ရွေးကောက်ပွဲမှာသူ့ရှင်ပြိုင်ဘက်ဖြစ်လာမဲ့ဒုသမ္မတဟောင်းဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောက်ဂျိုးဘိုင်ဒန်ရဲ့အခရီးလိုက်စားမှုစုံစမ်းဖော်ထုတ်ဖို့တခြားနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့အောက်တိုဘာလ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆရာများနေ့မှာတော့မြန်မာနိုင်ငံကဆရာဆရာမတွေစွန့်ဆောင်ရင်းနဲ့ပတ်သက်ပြီးတော့
ဒီဆရာဆရာမတွေရဲ့အကြီးအကဲတော့နံပါတ်1ဆရာဆရာမတွေကိုယ်တိုင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေ
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်မြန်မာနဲ့ထိုင်းနေမှာစိတ်ကြွဆေးတွေအမြောက်များဖမ်းဆီးရမိပြီးတဲ့နောက်မြန်မာမူရစေဝါပြတနာကပို့ပြီးတော့စိုးဝါလာနိုင်တယ်ဆိုပြီးတုံ့တက်ပြောဆိုတဲ့အကြောင်းသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆွေရစံတွေပြအဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတအင်ဘီရိုကိုဆင့်ခေါ်စာပေးပို့တောင်းဆိုလိုက်ပါတယ်။အောက်လွတ်တော်ရဲ့ရာကော်မတီ3ရက်ရဲ့အကြီးအကဲတောက်ချာနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ဆွေရစံတွေကိုသူတို့သဘောဆန္ဒအလျောက်ပေးဖို့အချိန်ချင်းပန်ကြားခဲ့ပေမဲ့လည်းအင်ဘီရိုကပြန်ပြီးတော့မတုံ့ပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။အလို့တော်စုံစမ်းစစ်ဆေးသူတွေကတောက်ကြနေကတောင်းဆိုစာပြဖို့ခဲ့တဲ့အထက်မှာသူ့သမ္မတမိုက်ပန့်ရဲ့ယူကရိန်းအဆက်အသွယ်တွေနဲ့ပတ်သက်တဲ့ဆွေးစားရန်တွေလည်းပါဝင်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့ဇူလိုင်လကဖုန်းဆက်သွယ်ပြောကြားမှုကိုပန့်ရဲ့အရာရှိကနားထောင်ရတာဖြစ်နေတာကြောင့်အခုလိုတောင်းဆိုရတာဖြစ်ပြီးဒါဟာသူတို့ရဲ့စုံစမ်းမှုအတွက်အဓိကကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတထရမ့်ကတော့အကျင့်ပြတ်ချစားမှုတွေကိုတိုက်ဖျက်ဖို့ဖွဲ့စည်းပုတ်ချုပ်ပုံအရာသူ့မှာတာဝန်ရှိတဲ့အတွက်သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအပေါ်စုံစမ်းပေးဖို့ပြည်ပနိုင်ငံတွေကိုတိုက်တွန်းရတာဖြစ်တယ်လို့တောက်ကြနေအစောပိုင်းမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။အောက်လွတ်တော်အမတ်နေရအများစုရထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအက်ဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြိုင်ဖက်အပေါ်စုံစမ်းဖို့တခြားနိုင်ငံကိုဖိအားပေးတာဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောဆိုပါတယ်။
အီရန်နိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းညမထွက်ရမိန်ထုတ်ထားတာကိုအီရန်အာဏာပိုင်တွေကဒီကနေ့မှပြန်ပြီးရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။အီရန်နိုင်ငံတော်ဝန်၄ရက်ကြာအကြမ်းဖက်မှုတွေဖြစ်တဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအဲဒီဆန္ဒပြပွဲတွေအတွင်းမှာ82ယောက်တည်ဆုံပြီးတော့ရာနဲ့ချီတန်းရခဲ့ပါတယ်။ဘက်ဒတ်မြို့မှာတော့ရင်သွားလာတွေကပုံမှန်တိုင်းရှိနေပြီးတော့လမ်းတွေနဲ့အဓိကရင်းမြစ်တွေကတော့တိတ်ဆိတ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခါဖြစ်တဲ့နေရာမှာတော့ကွန်ကရစ်တုံးတွေနဲ့ပိတ်ဆို့ထားပါတယ်။ဒီလိုလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူရာပေါင်းများစွာကိုဖမ်းဆီးခဲ့ပေမဲ့အတော်များများကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ယူရိုနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောပါတယ်ရဲတပ်ဖွဲ့ကလက်ဖြောင်းတပ်သားတွေကဒီဆန္ဒပြတဲ့သူတွေကိုတောက်ချာနေကပစ်ခတ်ခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစစ်လုံခြုံရေးတပ်ဖွဲ့တွေကိုတကယ်ကြီးစစ်တွေမြေယူပုံတွေနဲ့မိသက်ပိုက်တွေတုံးပြီးတော့အကြမ်းဖက်နီလန်းတွေကိုတုံးပြီးနိုင်နေခဲ့တယ်လို့ရိုက်တာသတင်းတော့ကပြောပါတယ်တနက်သမားတွေဟာရဲတပ်ဖွဲ့ဝင်တွေကိုပြစ်ဖို့အတွက်ဆန္ဒပြတဲ့သူတွေကြားမှာပုံအောင်နေတယ်လို့လုံခြုံရေးတပ်ဖွဲ့တွေကဆွဆွဲလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်အတော်များများတည်ဆုံးခဲ့ပါတယ်အီရတ်နိုင်ငံမှာအလုတ်လက်မဲ့ပြဿနာတွေအစိုးရရဲ့အခရီးလိုက်စားမှုတွေနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့မကျေနပ်တာကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတရှိုးလုံးမှုနဲ့အဖမ်းခံရပြီးပြန်လွတ်လာတဲ့ဩစတြေးလျနိုင်ငံကခီးသွွားဆောင်းပါတဲ့ရေးကြတဲ့ဘလော့ဂါဆုံးတဲ့တဲ့အခုတော့သူတို့အိမ်ကိုပြောင်းနေပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမာရစ်စ်ပိန်ကဒီကနေ့ပြောပါရယ် ပတ်မြို့အခြေဆိုင်ဂျိုလီခင်းနဲ့မတ်ဖကင်တို့နှစ်ဦးဟာအော်စတြေးလျနဲ့ဗြိတိန်နိုင်ငံကိုတွားခဲ့တဲ့ခီးစဉ်အကြောင်းပြခဲ့တဲ့နေ့အတွင်းလူမှုကွန်ရက်ပေါ်မှာဆက်တိုက်ဖော်ပြခဲ့ရကလွန်ခဲ့တဲ့3လမှာတော့ကာကီဂစ္စတန်နဲ့ပါကစ္စတန်အကြောင်းနေတည်မိတဲ့အချိန်မှာပဲအွန်လိုင်းပေါ်ကနေပျောက်သွားကြတာပါသူတို့မြို့ဟာစစ်ဘက်နဲ့တားမြစ်ထားတဲ့နေရာတွေမှာအဝေးထရိန်ဒရုန်းယာဉ်ကိုအသုံးပြုမှုနဲ့ဆွဆွဲခိုင်းခဲ့ရတာဖြစ်တယ်လို့အီရန်တရားရေးဌာနပြောခွင့်ရသူကပြခဲ့တဲ့လမှာပြောဆိုခဲ့ပါတယ်မိသားစုနဲ့အတူရှိနေကြပြီဖြစ်တဲ့ဂျိုလီနဲ့မတ်တိုလိုမျိုးရဲ့အတွက်အီရန်နိုင်ငံနဲ့ဩစတြေးလျအစိုးရကြားအထူးတတိထားပြီးတော့ဆွေးနွေးညှိနှိုင်းခဲ့ရတယ်လို့ဝန်ကြီးဖိန်းကပြောပါတယ်။ပြန်လောက်လာတဲ့ဂျိုလီနဲ့မတ်တိုကလည်းဩစတြေးလျကမိသားစုစီပြန်ရောက်လာတဲ့အတွက်သိက္ခာဝမ်းမြောက်ပြီးစိတ်သက်သာရာရသွားပါပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။သူတို့လွတ်မြောက်လာတဲ့အကြောင်းသတင်းဌာနတွေအကြေတဝင့်ဖော်ပြမယ်ဆိုရင်အခြားပြစ်မှုတစ်ခုနဲ့အီရန်မှာဆက်ပြီးတော့ထိန်းသိမ်းခံထားရစေတတိယမြောက်ဩစတြေးလျနိုင်ငံသူလွတ်မြောက်ရေးဆွေးနွေးညှိနှိုင်းမှုတွေမှာအထောက်အကူဖြစ်မှာမဟုတ်တဲ့အတွက်ဆိုပြီးသူတို့ရဲ့ပုံကိုရေးကိစ္စတွေကိုလေးစားကြဖို့သူတို့နှစ်ဦးကတောင်းဆိုထားပါတယ်။မဲဘုံတက်တိုကအရှိအလဲပိုင်းဒေတာဆိုင်ရာနိုင်ငံရေးကြွမ်းကျင်သူကယ်လီမိုဂစ်ဘတ်ကိုလည်းအီရန်ကဖမ်းဆီးထားတာလာနေချေရှင်းနေပါပြီ
။ဤကွေရောနိုင်ငံတော်မှာနေ့ရက်ကြာလန်းတွေပိတ်ပြီးဆန္ဒပြခဲ့ကြပြီးတဲ့နောက်ဆန္ဒပြတာတွေကိုရပ်ဆိုင်းဖို့ဤကွေရောပို့ဆောင်ရေးလုံခြုံရေးသမဂ္ဂနဲ့တောက်ကြနေ့မှာလုံခြုံရေးသမဂ္ဂကတောက်ကြနေ့မှာသဘောတူလိုက်ပါတယ်။ပို့ဆောင်ရေးလုံခြုံရေးသမဂ္ဂနဲ့အစိုးရကြားမှာဘာတွေသဘောတူညီမှုရတယ်ဆိုတဲ့အသေးစိတ်ချက်လက်တွေကိုမထုတ်ပြန်ပေမဲ့လည်းသဘောတူညီမှုရသွားပြီဆိုပြီးတော့ကြေညာပါတယ်။ Equator ဆိုရကဆယ်စုနှစ်နဲ့ချီပြင်းနေတဲ့လောင်စာဆီထောက်ပံ့မှုကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာအများပြည်သူတွေယူဖို့ဆောင်ရွက်ဝန်ထမ်းတွေ၊ကျောင်းသားတွေ၊အလုပ်သမားတွေကဒေါသထွက်ခဲ့ကြပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေကနိုင်ငံတော်မှာရှိတဲ့လမ်းတွေကိုကာတာယာတွေတစ်ကိုင်းနေနဲ့ပိတ်ဆို့ခဲ့တာကြောင့်ဘတ်စ်ကားနဲ့တက္ကစီဝန်ဆောင်မှုလုပ်ငန်းတွေလည်းရပ်ဆိုင်ခဲ့ရပါတယ်။မနေ့တောက်ကြနေ့ကတော့လူ350ကိုလမ်းတွေပိတ်ဆို့တာအများပြည်သူတွေယူဖို့ဆောင်ရွက်လုပ်ငန်းကိုနှောက်ယှက်တာရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေကြောင့်ဖမ်းဆီးလိုက်တယ်လို့အီကွေဒေါ်အစိုးရကပြောပါတယ်ဖမ်းဆီးမှုအများစုကတော့မြို့တော်ခီတိုနဲ့ကမ်းခြေမြို့ဖြစ်တဲ့ဂါယာကီယိုမြို့မှာလုပ်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကြာသပတေးနေ့တုန်းကတော့အီကွေဒေါ်သမ္မတလန်နင်မိုရေနိုကနိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြေညာခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာနဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းကြမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဟာဆွေးနွေးပွဲတွေလုပ်ဖို့ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကိုရောက်ရှိနေပါပြီ။နျူကလ িয়ার အစည်းအဝေးတွေကိုရပ်ထားတာလှရယ်နဲ့ချီရှိနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တို့ဗီယက်နမ်နိုင်ငံမှာပြည်ခဲ့တဲ့ဖေဖော်ဝါရီလကမအောင်မြင်မြင်ဖြစ်ခဲ့တဲ့ဆွေးနွေးပွဲတွေပြန်ဆရေးကောင်ဆောင်တို့တို့ဂျွန်လမှာသဘောတူညီခဲ့ပြီးတဲ့နောက်ကိုယ်စားလှယ်ရဲ့တွေ့ဆုံဆွေးနွေးမှုတွေအခုလိုတရားဝင်ပြန်ဆလိုက်တာပါ။မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗင်ဘေကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်ခင်မြုံဂီရိုတွေ့ဆုံဆွေးနွေးမဲ့လင်ဒင်ကိုကျွန်းပေါ်ကအစည်းအဝေးလုပ်မဲ့ဝင်တဲ့ကိုရဲတို့ကအပြင်လူတွေဝင်ရောက်ခွင့်ပိတ်ပင်ထားပါတယ်ဒီကနေ့မနေ့အစောပိုင်းမှာပဲအဲ့ဒီနေရာကိုအရေးကြီးပုဂ္ဂိုလ်တွေစီးလက်ရှိတဲ့ရင်တန်းကြီးတစ်ခုဝင်သွားပါတယ်ရင်တန်းတစ်ခုမှာတော့မြောက်ကိုရီးယားတာဝန်ရှိသူတွေလိုက်ပါသွားတယ်လို့ရဲအရာရှိသူကအတည်ပြုပြောဆိုပါတယ်တခြားရင်တန်းတစ်ခုမှာတော့ဆွေဒင်နိုင်ငံခြားရေးဝန်ကြီးယုံတာဝန်ရှိသူတွေနဲ့တောက်ကြနေကလာရောက်တွေ့ဆုံခဲ့တဲ့အမေရိကန်ကိုယ်စားလှယ်မစ္စတာဘီကန်စီနင်းကလေးယင်ဖြစ်ပါတယ်ဆွေးနွေးပွဲတွေကိုအောက်တိုဘာလ5ရက်နေ့ဒီကနေ့မှာပြန်ဆမယ်လို့မြောက်ကိုရီးယားကပြည်ခဲ့တဲ့ရက်ပိုင်းကပဲရုတ်တရက်ကြေညာခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဆွေဒင်နိုင်ငံကိုကြာတာပြည်နေမှာရောက်ရှိလာတာဖြစ်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဆွေဒင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကအတည်ပြုခြင်းမရှိသလိုညှင်းဆိုခြင်းလည်းမရှိဘဲမှတ်ချက်ပေးပို့တာညှင်းဆိုထားပါတယ်
။ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေကအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးနောက်ယထာတွေနဲ့မြေရောက်ယထာတွေပြေးဆွဲရတဲ့အားလုံးကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါ့အပြင်ဗန်နေကငွေထုတ်တဲ့ဆက်တွေမှာလည်းလူတွေတန်းစီနေပြီးတော့ဈေးဆိုင်တွေကိုလည်းပိတ်ထားလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီနေ့ဟာဟောင်ကောင်အတွက်အခြေအနေတွေအလွန်ကိုဆိုးရွားတဲ့နေ့တစ်နေ့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်စင်ရဘူးလို့တားမြစ်လိုက်တာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူတွေဟာမျက်နှာဖုံးတွေတက်စင်ပြီးလမ်းပေါ်ထွက်ဆန္ဒပြချိန်မှာပဲသူမကရုပ်တံကနေမိန့်ခွန်းပြောကြခဲ့ပြီးတော့ဟောင်ကောင်မှာဘယ်တော့မှမချုပ်မှုတဲ့အကြမ်းဖက်မှုတွေကြောင့်ဟောင်ကောင်မြို့ရဲ့လုပ်ငန်းလေပတ်မှုတချို့တော့လည်းရပ်ဆိုင်းနေပြီဖြစ်တဲ့ဆိုပြီးတော့သူကပြောပါတယ်အကြမ်းဖက်မှုတွေတိုးပြီးဖြစ်လာနေတာကိုထိန်းချုပ်ဖို့အတွက်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်ဖို့တားမြစ်တာအပြင်နောက်ထပ်ဘာတွေထပ်လုပ်သွားမယ်ဆိုတာကိုတော့သူမကမချေညာခဲ့ပါဘူး စနားပြတဲ့သူတွေအနေနဲ့မျက်နှာဖုံးတွေမတက်စေရဘူးလို့တားမြစ်လိုက်တဲ့အပေါ်အစိုးရကိုဝေဖန်သူတွေနဲ့စနားပြတဲ့သူတွေဘက်ကတော့ရှုတ်ချခဲ့ကြပြီးတော့သူမကတော့အခုလိုလှုပ်တာဟာတရားဝင်ကြောင်းဟောင်ကောင်ပြည်သူတွေရဲ့နေစဉ်လူမှုဘဝနဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်လှုပ်တာဖြစ်သလိုဟောင်ကောင်ပြည်သူတွေရဲ့ဘဝတွေကိုအကြမ်းဖက်တဲ့လူတစုရဲ့ဖျက်ဆီးတာကိုလည်းသူမအနေနဲ့ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ကာကွယ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကလူဦးရေတန်း600အတွက်9နှစ်အတွင်းရှင်းလုံးအိမ်သာအလုံးရေစုစုပေါင်းတန်း130အထိလက်ရှိအစိုးရကဆောက်လုပ်ပေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယနိုင်ငံရဲ့ခြေလက်ဒေသတွေမှာအဖုံးအုပ်မရှိတဲ့တွင်းအိမ်သားတွေအုံပြုံမှုအဆုံးသတ်သွားပြီလို့အော်တိုဘလာနေရနေ့ကကြေညာပါတယ်။ပြည်ခဲ့တဲ့9နှစ်ကဝန်ကြီးချုပ်မိုဒီစတင်ခဲ့တဲ့အိမ်သာဆောက်လုပ်ရေးလုပ်ငန်းဟာကမ္ဘာတစ်ဝှမ်းအကြီးမားဆုံးလုပ်ငန်းဖြစ်တယ်လို့အဆက်ဆက်အရရာအစဉ်ပြေခဲ့တာတော့မဟုတ်ပါဘူး။ခြေလက်ဒေသကရွာပေါင်းရာနဲ့ချီအတွက်ရှင်းလုံးအိမ်သာဆောက်လုပ်ပေးခဲ့ပေမဲ့အဖုံးအုပ်မရှိတဲ့တွင်းအိမ်သားကိုအုံပြုံနေကြသည်လို့အိမ်သားမရှိသေးတဲ့အချို့ဒေသတွေမှာတော့ကွင်းမြင်တွေထဲမှာမဆင်ဆွတ်တဲ့အလေထားတွေတာမန်ကိစ္စလိုလက်ခံနေကြတော့မယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဝန်ကြီးချုပ်မိုဒီကရင်းလုံးအိမ်သားဆက်လို့ရေလုပ်ငန်းအတွက်ဒေါ်လာဘီလီယံ20သုံးဆွဲခဲ့တာဖြစ်ပြီးကိုယ့်ဘာသာစောက်ဖို့မိသားစုတစ်ခုကိုဒေါ်လာ200စီချပေးခဲ့ပေမဲ့လူတိုင်းတန်းတူမရကြဘူးလို့လည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။တချို့လူတွေကတော့အိမ်သားတစ်လုံးကိုမိသားစု10ခုလောက်အတူတုံးပြကြတာပါ။ခြေလက်ဒေသနဲ့လူတွေကမိဖို့နဲ့ဖျားဆင်ရှိတဲ့အမိုးတစ်ခုအောက်ထဲအိမ်သားရှိတာယုံရတယ်ဆိုတဲ့ရှေးဥဆွဲအယူဆတွေရှိတာကြောင့်အိမ်သားဆောက်တဲ့ကိစ္စကိုဦးစားပေးအဖြစ်သဘောမထားကြတဲ့သူတွေလည်းအများပြရှိနေပါသေးတယ်
။ဒီနေ့အင်္ဂလန်ပရီးမီးယားလိဂ်မှာပဲဘောလုံးပွဲတွေမှာတော့ Brighton နဲ့ Tottenham Hotspur အသင်းတို့ကစားနေကြပါတယ်။ကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာတော့ပထမပိုင်းပွဲချိန်50မိနစ်ကိုကျော်လာခဲ့ဖြစ်ပြီးတော့ Brighton အသင်းကငကိုးကိုမရှိနဲ့ဦးဆောင်နေပါတယ်ပထမဂိုးကတော့3မိနစ်မှာမော်ဖေးကသွင်းခဲ့ပြီးတော့ဒုတိယဂိုးကတော့ Connelly က32မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်ဒါအပြင်ကျန်တဲ့ပွဲစဉ်တွေဖြစ်တဲ့ Norwich ပွဲစဉ်တွေမှာတော့ Norwich နဲ့ Aston Villa, Burnley နဲ့ Everton, Leicester နဲ့ Liverpool, Watford နဲ့ Sheffield United တို့ဟာမြန်မာစံတော်ချိန်ည7:00ခွဲမှာကစားကြမှာဖြစ်ပြီးတော့ည7:00မှာတော့ West Ham နဲ့ Crystal Palace အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ရှင်ပြိုင်ဘက်ဖြစ်လာမဲ့ဒုသမ္မတဟောင်းလည်းဖြစ်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့သူ့ရဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ကြဖို့တခြားနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံခြားရေးဌာနထိတ်တန့်တန်တမန်တယောက်ကတော့ယူကရိန်းသမ္မတအနေနဲ့ဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နဲ့အပြန်အလှန်အနေနဲ့သူတွေ့ဆုံလို့တဲ့သမ္မတထရန့်နဲ့တွေ့ဆုံခွင့်ရမယ်ဆိုတာမျိုးပြောဆိုခဲ့တဲ့အထောက်အထားကိုတွေ့ရပါတယ်။ VOA သတင်းတောက် Street Readers ပေးပို့ထားတဲ့သတင်းလွှာကိုအောင်အောင်ကတင်ပြပေးထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုဖို့အမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစုံစမ်းစစ်ဆေးနေရမှာတောက်ကြနေကထောက်လှမ်းရေးစစ်ဆေးမှုချုပ်မိုက်ကယ်အတ်ကင်ဆန်ကိုတကားပိတ်မေးမြန်းခဲ့ပါတယ်သမ္မတထရန့်မှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းရင်းနှံကုမ္ပဏီရဲ့ဒါရိုက်တာဘုတ်အဖွဲ့ဝင်ဖြစ်တဲ့သူ့ရဲ့သားဟန်တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တယ်လို့အတွင်းသတင်းပေးတိုင်ကြားသူကစစ်ဆေးမှုချုပ်ကိုပြောခဲ့ပါတယ်။အစ်တရွေးချယ်တင်မြှောက်ခံရသူယူကရိန်းသမ္မတတစ်ကိုဂုဏ်ယူကြောင်းဖုန်းနဲ့ပြောဆိုရင်းအခုလိုဖိအားပေးပြောကြားခဲ့တာလို့ဆိုပါတယ်။ဒါရင်မကသေးပါဘူးသမ္မတထရန့်က
China should start an investigation.
Biden နဲ့ပတ်သက်ပြီးတော့စတင်စုံစမ်းမလို့တရုတ်ကလည်းပြောကြားခဲ့ပါရယ်။အခုချိန်ထိတော့ Mr. Biden အနေနဲ့တရားမဝင်လှုပ်ဆောင်ခဲ့တာ၊ကျင်းဝတ်နဲ့မညီဘဲဆောင်ရွက်ခဲ့တာတွေမတွေ့ရသေးပါဘူး။ Ukraine အရေးနဲ့ပတ်သက်ပြီးတော့နောက်ထပ်ထွက်ပေါ်လာတဲ့အချက်အလက်အရာလဲအတွင်းသတင်းပေးတင်ကြားသူပြောဆိုတာမှန်ကန်တယ်ဆိုတဲ့ထောက်ထားတွေကိုတွေ့ရပါရယ်။သမ္မတ Trump နဲ့ Ukraine သမ္မတ Zelensky တို့ဖုံးပြောတဲ့နေ့မှာပဲ Ukraine ဆိုင်ရာ American ထူးသံတမန် Kurt Volker ကဒီ Ukraine သမ္မတရဲ့ဝန်ထမ်းတွေကိုစာရေးသားပေးပို့ခဲ့ပါရတယ်။2016ခုနှစ်ကဘာတွေဖြစ်ခဲ့လဲဆိုတာကိုထဲထဲဝင်ဝင်စုံစမ်းစစ်ဆေးမယ်လို့သမ္မတ Z က Trump ကိုပြောကြားခဲ့တယ်လို့သိရပါရတယ်။ဒီဘက်ကလည်းပဲ Washington ကိုအလေလာမဲ့ရက်ကိုလည်းသတ်မှတ်ပေးပါမယ်လို့အဲဒီစာမှာယာရုကနေနှုတ်ထွက်သွားတဲ့ American သံတမန် Kurt Volker ကရေးသားခဲ့ပါရတယ်။သမ္မတ Trump ကတော့ Ukraine သမ္မတနဲ့စကားပြောဆိုရမှာသူ့အနေနဲ့အပေးယူလုပ်မယ်ဆိုတာမျိုးမပြောခဲ့ကြအောင်တောက်ကြနေကညင်းဆိုပါရယ
် I don't care about Biden's campaign but I do
care Biden ရဲ့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးဘာမှပြောစရာမရှိပါဘူးဒါပေမဲ့အဂတိလိုက်စားမှုနဲ့ပတ်သက်တဲ့ကိစ္စကိုတော့လွတ်ထားလို့မရပါဘူးမဲဆွယ်တာကတော့သူ့အလို့သူ့လို့တာမို့ထည့်ပြောဖို့လိုမယ်မထင်ပါဘူး
ဒီမိုကရက်တစ်ကြီးဆိုးထားတဲ့အောက်လွှတ်တော်အတွင်းသမ္မတကိုတရားစွဲဆိုဖို့မဲခွဲရမှာလုံလောက်တဲ့မဲရည်အတွက်ရနိုင်ပေမဲ့ Republican တွေကြီးဆိုးတဲ့အထက်လွှတ်တော်မှာတော့မလွယ်ပါဘူး Vanderbilt တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Thomas Schwartz ကသမ္မတကိုယာရုကဖယ်ရှားဖို့ဆိုရင်ထောက်ခံမဲ့အပြတ်အသတ်ခံရများအနိုင်ရမှာလို့ဆိုပါတယ်
It would be pretty phenomenal because you're not just talking about a
majority. ပြတ်သက်လုံးဝအနိုင်ရပါမယ်သူကိုတရားစွဲဆိုဖို့အထက်လွှတ်တော်မှာမဲအများစုရတယ်ဆိုရင်လည်းမဖြစ်ပါဘူး ဘီလ်ကလင်တန်နှုန်းကလည်းသူ့ကိုတရားစွဲဖို့ထက်လွတ်တော်မှာမဲအများစုရပေမဲ့သုံးပုံနှစ်ပုံလောက်ထိမရတာကြောင့်တရားစွဲနိုင်ဖို့ဆိုရင်ထက်လွတ်တော်မှာအဲ့လောက်ထိမဲအပြတ်သက်နိုင်ရဖို့လိုပါတယ်
။အခုချိန်ထိတော့ရီတာပီနဲ့အထက်လွတ်တော် Republican အမတ် Mitt Romney တူတဲ့ကသာသမ္မတ Trump ကိုဝေဖန်နေပါတယ်။တရုတ်နဲ့ Ukraine ကို Biden နဲ့ပတ်သက်ပြီးတော့ဆန်ဆန်ဆဲဆဲဖို့ပြောဆိုတာဟာမှားယွင်းပြီးတော့စိတ်ပျက်စရာကောင်းတယ်လို့ Twitter မှာသူကရေးသားပါတယ်။ဒါဟာတခြားအကြောင်းအရာထက်နိုင်ငံရေးအရာလှုပ်ကြံတယ်ဆိုတာမျိုးယူဆအကြောင်းထိတ်လန့်ပွဲတွေ့ရတယ်လို့လည်းဆိုပါတယ်ခင်ဗျာ။စစ်မှန်တဲ့ပြည်တော်စုတရပေါ်ပေါက်လာအောင်လက်ရှိအစိုးရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုဆင်ခြင်သင့်မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
တော်တော်ရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေတင်ပြပေးကြပါမယ်။မြမပညာရေးတိုးတက်ကောင်းမွန်ဖို့ဆိုရင်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့စွမ်းဆောင်ရည်မြင့်တင်ပေးဖို့အပါအဝင်ကျန်းမာရေးဆောင်ရှားမှုနဲ့လုပ်ငန်းဝင်လုံခြုံမှုကိုအစိုးရဘက်ကစနစ်တကျဆောင်ရွက်ပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေမှာတောင်းဆိုလိုက်ပါတယ်ဆရာတွေရဲ့တင်ကြားမှုစွမ်းရည်မြင့်တင်ပေးဖို့အပါအဝင်မြမပညာရေးအခန်းကဏ္ဍတိုးတက်မြန်မာလာရေးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့လည်းအကြံပြုကြပါတယ်အသေးစိတ်ဆက်ပြီးတော့နားဆင်ပါရှင်ဒီကနေ့အောက်တိုဘာလ5ရက်နေ့ကတော့ကမ္ဘာဆရာများနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာပညာရေးအဆင့်မြင့်တိုးတက်ကောင်းမွန်လာဖို့ဆိုရင်အဓိကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့ပညာသင်ကြားမှုစွမ်းဆောင်ရည်မြင့်မားလာစေဖို့အတွက်ဆရာဆရာမတဦးချင်းစီမှာတာဝန်ရှိသလိုအစိုးရပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေ့မှာပြောဆိုလိုက်ပါတယ်မြန်မာပညာရေးအခန်းကဏ္ဍတိုးတက်မြင့်မားလာစေရေးမြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှူးဦးတုတက VOA မြန်မာပိုင်းကိုပြောပါတယ
်ဒီဆရာဆရာမတွေရဲ့အကြီးအကဲတော့နံပါတ်၁ဆရာဆရာမတွေကိုယ်တိုင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေဝင်ကြီးဌာနပေါ့နော်ဆောင်ရွက်ဖို့လိုတယ်အဲ့လိုဆောင်ရွက်တဲ့ခါမှာကျွန်တော်တို့တစ်ဖက်ကကျွန်တော်တို့ဆရာသမားတွေရဲ့ဟိုဆောင်ရွက်ပေးနိုင်သွားရင်ကျတော့အတိုင်းအတာတစ်ခုပဲရတယ်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့အကုန်လုံး all inclusive ဆိုဒီနေ့ခေတ်စားနေတဲ့စကားလုံးပေါ့နော်အဲ့ဒါနဲ့သွားမှရမှာဥပမာရက်သက်ဖွဲ့ကြီးတွေကျွန်တော်တို့အထူးသဖြင့်အမေရိကန်တန်ယုံလိုမျိုးပေါ့နော်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့မြန်မာပညာရေးကဒီမကြာမတင်အတွင်းမှာအရန်ကောင်းတဲ့ပညာရေးစနစ်ပေါ့နော်တာဝန်ယူတဲ့တာဝန်ခံတဲ့စနစ်ဖြစ်လာမယ်လို့တော့ကျွန်တော်တို့ရှင်းပါတယ်ခင်ဗျအဲ့တော့ဒီအမေရိကန်တန်ယုံကလည်းကျွန်တော်တို့ကြည်ကြဲပြန့်ပြန့်အခုဆိုအမေရိကန်နဲ့လက်ထောက်နိုင်ငံကြီးကြီးဝင်ကြီးလဲလာတယ်ဗမာပညာရေးကိုအရန်ကူညီရဲပေါ့နော်အဲ့ဒါကြောင့်မို့အတိုင်းအတာတစ်ခုစီတော့ရောက်လာပြီဒါပေမဲ့အစိုးရပြောလို့ဒီပေါ်နိုင်ငံတကာကူညီလိုအပ်တယ်လို့ကိုလည်းတဦးချင်းစီလည်းကျွန်တော်တို့ပြင်ဆင်ပြီးတော့ကြိုးစားသွားဖို့ရန်လိုအပ်တယ်လို့ရှင်းပါတယ်ခင်ဗျဟုတ်ကဲ့
အခြေခံမူလာတန်းကြိုကနေတဆင့်မူလာတန်းအလဲတန်းအထက်တန်းအစစ်မြစ်ပညာရေးသင်တန်းကျောင်းတွေအထိပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်လုပ်ငန်းခွင်လုံခြုံမှုကျန်းမာရေးဆောင်ရှောက်မှုအပါအဝင်လုံလောက်တဲ့ဘဝအမှကန်ချက်ပေးနိုင်တဲ့အထိရေရှည်စီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်ပေးတဲ့လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုဦးတုတာကပြောပါတယ်
ဒီကျွန်တော်တို့အရသာအစိုးရလက်ထက်မှာကြတော့ပေါ့နော်နံပါတ်1ဟိုကျောင်းသားတွေရဲ့အရည်တွေဆရာရဲ့အရည်တွေနှစ်ခုလုံးတိုးတက်အောင်ဆိုဒီ management ကိုလည်းပြင်ရင်ပို့လို့တာပေါ့နော်အဲဒါပြည်နယ်ရေးဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအပိုင်းလေးတွေကိုပြင်ပြီးတော့လုပ်မယ်ပေါ့နော်ပြီးတော့အရက်ဆက်အဖွဲ့ကြီးတွေနဲ့ဒီပြည်နယ်ရေးဝန်ကြီးဌာနကဦးပေါင်းဆောင်ရွက်မှသာလည်းအောင်မြင်မယ်လို့ထင်တယ်ဒါကတပိုင်းပါခင်ဗျအဲ့တော့အစိုးရအနေနဲ့ဆိုတော့ကျွန်တော်တို့ကလစာနဲ့ဒီဟာ safety ပေါ့နော်သူတို့ရဲ့လုံခြုံမှုဆိုင်ရာပေါ့နော်ဟိုပတ်ဝန်းကျင်ဆိုင်ရာလုံခြုံမှုရှိမယ်ကျွန်တော်တို့ကျန်းမာရေးအသုံးပြုအစိုးရထ ောက်ပံ့ပေးတာမျိုးနောက်ပြီးတော့ကျမကြီးအာမခံတွေကိုပညာရေးဝန်ထမ်းတွေကိုထားတာထားပေးတာမျိုးတွေလို့တလို့တစ်ဖက်ကလည်းနေစရာထိုင်စရာဆက်ဆက်မတွေရဲ့ဘဝလုံးလုံးကြီးအတွက်ပေါ့နော်ဟိုအညီရောင်နေပြီပေါ့နော်ဟိုဖြစ်ဖြစ်နေတဲ့ area မှာတော့ရင်ဟိုလုံးလုံးကြီးအားနေတယ်အဲ့တော့မလုံးလုံးတဲ့ခါမှာလက်နက်ကန်အဖွဲ့ကြီးကြီးချာမှာတော့ဆရာဆရာမတွေကိုတော့ဟိုအပြည့်ဝကာဝယ်စောက်ချောက်ပေးနေတယ်ပေါ့နော်ဘယ်အဖွဲ့ပဲဖြစ်ဖြစ်ပါအဲ့လိုမျိုးတော့လုပ်ပေးမယ်ဆိုတော့ဒါပညာရေးတူတက်မှာပေါ့နော
်မြမပညာရေးပြုပြင်ပြောင်းလဲဖို့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့ကျောင်းသားကောင်းဆောင်တူဦးလည်းဖြစ်အိုးဝေပညာဒါနစာသင်ကျောင်းမှာဦးစီးဆောင်ရွက်စာသင်ပေးနေသူတူဦးဖြစ်တဲ့ကိုမင်းသွေးသစ်ကလည်းပညာရေးလောကမြင့်တင်ရေးဆရာဆရာမတွေရဲ့အခမ်းကဏ္ဍကိုမြင့်တင်ပေးဖို့နဲ့တင် जा တင်ယူလေ့လာနိုင်ရေးအတွက်အဖက်ဖက်ကနေဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ပြောပါတယ်
။ဟုတ်ပါလေကျွန်တော်နိုင်ငံမှာတော့ဒီဆရာဆရာမတွေရဲ့ရေးသမိုင်းဆိုင်ရာမှာတော်တော်လေးလိုအပ်မှုရှိတယ်ပေါ့။ဆိုတော့ဟိုရေးသမိုင်းဆိုင်ရာဆိုတဲ့နေရာမှာသူတော်ကဆိုင်ကြီးတလောက်နဲ့တော့ဒီခေတ်ကာလခေတ်စနစ်ပညာရေးအခြေအနေနဲ့တော့နံလန်းမှုမှာပေါ့ဒီအဲ့ဒါဆရာဆရာမတွေဘက်ကလိုအပ်ချက်အပိုင်းပေါ့နော်။တို့ကဒီဆရာဆရာမတွေကြောင့်ဒီဘဝလုံးတွေအပိုင်းရတော့အဟိုကိုယ်ကိုယ်သွေးဒီသူ့ရဲ့ရေသွေးတွေတိုးတက်လာဖို့ရဲ့အဲ့ဒါအဆူရဘက်ကဖြည့်ပြီးပြရမှာပေါ့။ဒီခေတ်ကာလအခြေအနေနဲ့လိုင်ယွန်းရေးဆွေးရအောင်လို့ပြောပါတယ်။ဘာကြောင့်လဲဆိုတော့ဒီစင်ကြီးပြည်ရင်တော်လည်းမှာဆရာဆရာမတွေအခမ်းအနားအလုံးကြီးပြည့်အခမ်းအနားတော့မပေါ့ရှင်ကဖြစ်
ကဘာဆရာများနေကိုအခြေခံတဲ့အစစ်မြင့်ပညာရေးပူပေါင်းဆောင်ရွက်မှုကော်မတီကကြီးမှုပြီးလဲရန်ကုန်တက္ကသိုလ်ဝိဇ္ဇာခမ်းမဆောင်မှာဒီကနေ့ကျင်းပပါရယ်ရန်ကုန်အမေရိကန်တပ်ရုံးကလည်းကဘာဆရာများနေအထိမ်းအမှတ်ဖြစ်နေအသက်3နှစ်ကနေ10နှစ်အတွင်းငယ်ရွယ်တဲ့ကလေးငယ်လေးတွေကိုအင်္ဂလိပ်စာသင်ကြားပေးရမှာအသုံးဝင်မဲ့လက်တွေ့သင်ခန်းစာတွေသင်ယူနိုင်ရေးအမေရိကန်တပ်ရုံးရဲ့အွန်လိုင်းအခမဲ့သင်တန်းဖွင့်လှစ်ပေးမဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်နေ့စဉ်အောက်တိုဘာလ5ရက်တိုင်းမှာကြာရောက်တဲ့ကဘာဆရာများနေကိုကဘာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ် ILO ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF တို့ကပူးပေါင်းစီစဉ်ပြီးနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံရဲ့မိုးရေဆေးဝါးပြဿနာအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံရဲ့မိုးရေဆေးဝါးပြဿနာကအရင်ကထက်ပိုပြီးတော့မှဆိုးဝါးလာနေတယ်လို့ခန့်မှန်းရကြောင်းအကဲခတ်တွေကသုံးသပ်ပါရယ်။ဒီသတင်းပတ်အတွင်းမြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတွေမှာစိတ်ကြွဆေးတွေနဲ့ဘိန်းမျိုးစေ့တွေတန်းနဲ့ချီပြီးအများအများဖမ်းဆီးရမိခဲ့ပြီးတဲ့နောက်မှာအခုလိုသုံးသပ်လာကြတာဖြစ်ပါရယ်။မြန်မာနိုင်ငံမှာတော့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ပြဿနာကိုမဖြေရှင်းနိုင်သရွေ့ဒီမိုးရေဆေးဝါးပြဿနာကဆက်ရှိနေဦးမယ်လို့လည်းပြောကြပါရယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်။မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမှာအမေရိကန်ဒေါ်လာ 1.3 တန်းဖိုးလောက်ရှိတဲ့စိတ်ကြွဆေးပြား 1.3 တန်းနီးပါးဖမ်းဆီးသိမ်းမိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။ဒီဆေးပြားတွေကိုအိန္ဒိယမြန်မာနယ်စပ်မြို့ဖြစ်တဲ့တမူးမှာမော်တော်ဆိုင်ကယ်နဲ့တဲလာတုံးဖမ်းမိခဲ့ပြီးဆက်ဆက်သတင်းအရထပ်မံရှာဖွေဖမ်းဆီးခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လတည်းမှာလည်းရှမ်းပြည်နယ်ရန်ကုန်ဗဟန်းနဲ့စမ်းကြောင်းမြို့နယ်တွေမှာဒေါ်လာ 12 တန်းခွဲကျော်ပိုရှိတဲ့မက်သက်ဖက်တမင်းဆေးပြားတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်။အလားတူထိုင်းနိုင်ငံချွန်ဘူရီခရိုင်လမ်းချပန်စိတ်ကမ်းမှာပါကစ္စတန်နိုင်ငံကနေမြန်မာနိုင်ငံကိုပစ္စည်းတင်ပို့တဲ့ကွန်တိန်နာတွေထဲမှာဘေးမျိုးစိတန်ချိန်190ကိုတင်းစီရမိခဲ့တယ်လို့အော်တိုဘာ4ရက်ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ဒီလိုတင်းစီရမိတာတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့မူရစ်စီပြဿနာဟာအရင်ထက်ပိုဆိုးလာတယ်လို့ခန့်မှန်းမိကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်အမြင်ကတော့ဒီမူရစ်ဆေးဝါးပြဿနာကပိုဆိုးလာတယ်အခုဆိုလို့ရှိရင်သူကတချို့နေရာမှာလည်းဆိုအလကားတော်ရနိုင်တယ်လို့ပြောနေတယ်အရင်တော့ဆိုရင်အယားဆေးကြီးတယ်နောက်ပြီးတော့ရဖို့လည်းမလွယ်ဘူးလူငယ်တွေကအများဆုံးပြည့်စည်နေပြီဘလောက်ထိကြောက်စရာကောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းပြည်အတူတူရှမ်းပြည်ကချင်ပြည်မှာဆိုလို့ရှိရင်အကြောင်းမှာတက်ကတူမှာအယွာမှာမြို့ထဲမှာလမ်းပေးမှာဒီဆေးထိုးအပ်တွေကတော့ပုံနေကြပဲစိတ်ကြွဆေးကိုသူတို့ကတခါတည်းကိုအရေဖြော်ပြီးတော့မှဆေးထိုးအပ်နဲ့စုပ်ပြီးတော့သူတို့တွေးကြတဲ့ကိုသူတို့ကလည်းထိုးပြီးထည့်လိုက်တာ
မြန်မာနိုင်ငံရဲ့မူရေးဆေးထုတ်လုပ်မှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတယ်လို့ ICG ခေါ်နိုင်ငံတကာပိဋိဘက်ကလေ့လာရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီလိုမူရေးဆေးတွေကိုနေဇဒေတာလက်နက်ကန်အဖွဲ့အများစုကထုတ်လုပ်နေတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးအထူးဆောင်ကြည့်သူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်ဒီမူရီဆေးဝါးနဲ့ပတ်သက်တာ65ဘီလီယံဒေါ်လာလောက်တနည်းထုတ်လုပ်မှုရှိတယ်လို့သူတို့ကခန့်မှန်းတာပေါ့နော်အခုဒီမူရီဆေးဝါးနေပြီးရတဲ့အမြင့်အစွန်းတွေကိုသူတို့ကပြည်တွင်းမှာလည်းသူတို့ကထားတယ်ပြပောက်လည်းသူတို့ကထုတ်တယ် လောက်မရှိတဲ့အဲ့ဒီဟိုပေါ့ကာစီနိုပေါ့အဲ့မှာတို့ကပြပြီးရှော့ဖုတ်ပြီးအဲ့ငွေတွေတို့တခါပြပြီးတရားဝင်တို့ပြန်တုံးတော့ပေါ့ဒီပြည်တွင်းမှာရှိတဲ့ငွေတွေကြတော့တို့ကဒီ real estate ပေါ့ဗျာနော်အေးရပြီးစောင့်လုပ်တာတွေပါတယ်အဲ့ညမှာတို့ကတွေ့နေတယ်တွေ့တော့စီပွားရေးဈေးကွက်မှာလည်းတို့ကဝင်ပြီးလဲပတ်နေတယ်ဆိုတော့အဲ့ဒါကိုထွင်ချုပ်လို့မရအောင်သူတို့ဆိုတာကလက်နက်ကင်အားစုတွေဒီ BGF နေကြစောင့်တပ်နောက်ပြီးကြည့်သူစစ်တပါတော့ဗျာလက်နက်ကင်ပြီးတော်လာနေတဲ့အဖွဲ့အစည်းရလဲဒါရိုက်တို့လို့ရှိရင်တဝိုက်ပြီးတော့တော့ပါတယ
်ဝင်းရင်စေးထုတ်လုပ်သူတွေဟာပြည်ပဈေးကွက်တာမကပြည်ရင်းဈေးကွက်ကိုပါအားထားလာနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ဒီအခုဈေးဝါးတွေဒီအများထွက်နေတာကကျွန်တော်တို့တိုင်းပြည်မှာကသုံးစွဲနေတဲ့လူတွေအများများနေလို့လည်းဖြစ်တယ်နောက်တစ်ခုကနိုင်ငံခြားဈေးကွက်ကောင်းတယ်မကောင်းဘူးဆိုတာထက်သူတို့ရနိုင်တဲ့လောက်ပို့ပြီးတော့မှသူတို့လိုအပ်နေတဲ့ငွေကိုရအောင်ရှာနေတဲ့သဘောရှိတယ်။အတူတူဖြင့်လက်နက်ကင်တဲ့အဖွဲ့တွေကဒီလက်နက်ကင်တဲ့အဖွဲ့ဆိုတာလေကျွန်တော်ရှမ်းပြည်မှာရှိနေတဲ့လက်နက်ကင်အဖွဲ့တွေကလုပ်နေကြတာ
။တိုင်းသားလက်နက်ကင်ပြဿနာမဖြေရှင်းနိုင်သေးဘူး။ဒီမှုရေးဆေးဝါးပြဿနာဆက်ရှိနေဦးမယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်။အဖြစ်ခရရဆေးကြီးမလုံနိုင်လို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးကြည့်လည်မှုနဲ့ကျွန်တော်တို့မဆွေးနွေးနိုင်ဘူး။မစွေးနေနိုင်ဘူးဆိုလို့ချင်းတက်တက်ကြိမ်ဒေါ်လာကြီးလုတ်တဲ့လူတွေကလည်းသူတို့ကငွေလိုပဲငွေလိုရင်သူတို့ကရတဲ့ဥစ္စာသူတို့လုံးပါပဲလုံးမယ်ဆိုလို့ချင်းလည်းအဲ့ဒီအမြဆင်းမြတ်များထွက်တာလည်းငွေစေဝါဟုတ်နော်ငွေစေဝါလည်းသူက1960လောက်စပြီးလည်းသူကလုတ်လာတော့ဆိုတော့သူကအကုန်လုံးသူကမြင့်တယ်နေသူတို့ရဲ့ infrastructure နဲ့ပါတဲ့ကြာနာနာသူကရှိနေအဲ့ဒါကြီးကိုခြေဖြတ်ဆိုတာအပြည်ပြည်ဆိုင်ရာကိုကြီးမှုမပါဘူးသူမခြေဖြတ်နိုင်ဘူ
းဒီရဲ့ပိုင်းနေအတွင်းရှမ်းပြည်နယ်မိုင်းတုံမြို့မှာစိတ်ကြွစီပြား၅သန်းကို YouTube ရေးဝါတက်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးနေဆက်အခြေစိုက်ပြည်သူစစ်တွေနဲ့ဆက်ဆက်သူတွေစီကဖမ်းမိတာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစိတ်ကြွစီအများဆုံးထုတ်လုပ်တဲ့နိုင်ငံလို့တော့မှတချို့ကပြောလာနေကြပါတယ်။စီပြားအများစုကိုရှမ်းပြည်နယ်မှာထုတ်တယ်လို့ဝိယစီအစီရင်ခံစာတချို့မှာထောက်ပြပါတယ်။ဒီစိတ်ကြွစီတွေကိုထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့သလိုဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံနေအထိတင်ပို့နေတာဖြစ်ပါတယ်ခင်ဗျာ
ခိုညံဝေးအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့မြမတခွင့်အစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆွေဆွေဆရန်တွေပေးအပ်ဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတအင်ပီရိုကိုဆင့်ခေါ်စာပေးဖို့တောင်းဆိုလိုက်ပါတယ်။အောက်လွတ်တော်ရဲ့ကော်မတီ3ရက်ရဲ့အကြီးအကဲတွေတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ဆွေဆွေဆရန်တွေကိုသူတို့သဘောဆန္ဒအလျောက်ပေးအပ်ဖို့အချိန်ချင်းပန်ကြားခဲ့ပေမဲ့အင်ပီရိုကပြန်ပြီးတော့မတုံ့ပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းညမထွက်ရအမိန့်ထုတ်ထားတာကိုအီရတ်ကာနာပိုင်တွေဘက်ကဒီကနေ့မှပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။အီရတ်နိုင်ငံတော်၄ရက်ကြာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အထိဆန္ဒပြတာတွေဖြစ်ခဲ့ပြီးအဲ့ဒီဆန္ဒပြပွဲအတွင်းလူ82ယောက်သေဆုံးပြီးတော့အရာနဲ့ချီတန်းရခဲ့ပါတယ်။ဘက်ဒတ်မြို့မှာတော့ယင်အသွာလာတွေပုံမှန်အတိုင်းရှိနေပြီးတော့လမ်းတွေနဲ့အထိကအရင်မြင်တွေကတော့တိတ်ဆိတ်နေပါတယ်။ပြီးခဲ့တဲ့သတင်းမှအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့တဲ့နေရာမှာတော့ကွန်ကရစ်သုံးသင်းနဲ့ပိတ်ဆို့ထားပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူရပေါင်းများစွာကိုဖမ်းဆီးခဲ့ပေမဲ့အတော်များများကိုတော့ပြန်လို့ပေးခဲ့တယ်လို့အီရတ်နိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်။အီရတ်နိုင်ငံမှာတချို့လုံမှုနဲ့ဖမ်းဆီးခံရပြီးတော့ပြန်လို့လာတဲ့ဩစတြေးလျနိုင်ငံကရှိသွားဆောင်မတွေရေးကြတဲ့ဘလော့ကာဆုံတဲ့တဲ့အခုတော့သူတို့အိမ်ကိုပြောင်းနေကြပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမာရီပိန်ကဒီကနေ့ပြောပါတယ်။ပတ်မြို့အခြေစိုက်ဂျိုလီကင်းနဲ့မတ်ခ်ဖလင်ဂင်တို့နဲ့ဦးဟာဩစတြေးလျနဲ့ဗြိတိန်နိုင်ငံကိုသွားခဲ့တဲ့ခီးစဉ်အကြောင်းပြခဲ့တဲ့နေ့နဲ့တွင်လူမှုကွန်ရက်တွေပေါ်မှာဆက်တိုက်ဖော်ပြခဲ့ကလွန်ခဲ့တဲ့3လမှာတော့လွန်ခဲ့တဲ့3လမှာတော့ကယာကစ္စတန်နဲ့ပါကစ္စတန်အကြောင်းတွေရေးသင်ပြီးတဲ့အချိန်မှာပဲအွန်လိုင်းကနေပျောက်သွားခဲ့ကြတာဖြစ်ပါတယ်
။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zubil Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်အစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.